ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံစီကနေစံတန်းချိန်2သိန်းဝယ်ယူသွားမှာဖြစ်တယ်လို့ The Straits Times သတင်းကဒီနေ့ဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံခြားတရားဝင်ထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားနှစ်ဖက်သဘောတူညီမှုရခဲ့ပြီးတော့တန်းကို American Dollar 465 ဒေါ်လာခွဲနဲ့ဝယ်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူနှစ်ဦးကပြောပါတယ်။ဒီသဘောတူညီချက်မှာသဘောတူညီချက်ကိုမကြားခင်မှာနှစ်ဖက်တာဝန်ရှိသူတွေတရားဝင်လက်မှတ်ထိုးပြီးတော့စာချုပ်ချုပ်ဆိုကြမှာဖြစ်ပြီးတော့စံနေကိုလည်းနှလားအတွင်းမှာတင်ပို့သွားမှာဖြစ်တယ်လို့အမည်ဖော်လိုတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကဆိုပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးမပြေလည်ခဲ့ပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတဲ့ကြားမှာပဲဘင်္ဂလားဒေ့ရှ်အစိုးရကပြည်တွင်းမှာလိုအပ်နေတဲ့စားနပ်ရိက္ခာဖူလုံမှုရှိစေဖို့အတွက်မြန်မာနိုင်ငံကနေအခုလိုစံပွဲယူဖို့လုပ်ခဲ့တာဖြစ်ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဗီယက်နမ်နဲ့အိန္ဒိယနိုင်ငံတွေစီကနေလဲစုစုပေါင်းစံတန်ချိန်3,300ဝယ်ထားပါတယ်။ပြည်တွင်းကုန်စည်နှုန်းကြီးမြင့်တာတွေကိုထိန်းချုပ်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစင်ရက်သူတန်ပေါင်းများစွာကိုစံတီဈေးတက်တသားနဲ့ရောင်းချတာတွေကိုထပ်တိုးလှုပ်ဆောင်ခဲ့သလိုပြီးခဲ့တဲ့တစ်ပတ်ကလည်းစံတင်သွင်းတဲ့သွင်းကုန်ခွန်တွေကို25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းကိုလျှော့ချခဲ့ပါတယ်ခင်ဗျာ။